ဇူလိုင်လမှာနာယူတော်မဲ့အမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်ထိုနီကန်နေဒီရဲ့နေရာမှာအစာထုတ်ခံထားရေးအမိစင်းတင်သွင်းဖို့စဉ်းစားနေသူတွေက၄ဦးနဲ့တင်းလာနေကတွေ့ဆုံတယ်လို့နောက်ထပ်၂ယောက်ဒါမှမဟုတ်၃ယောက်နဲ့ထပ်တွေ့အောင်မဲ့လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။တင်းလာနေကသူတွေ့ဆုံသူတွေဟာပညာရေးပိုင်းဆိုင်ရာနဲ့တခြားနည်းလမ်းတိုင်းမှာမတူကွဲပြားမှုပေါင်းစုံရှိတဲ့တိတ်ကိုထူးချွန်ပြောင်းရွှေ့သူတွေဖြစ်ကြတယ်လို့သမ္မတထရမ့်ကတင်းနောက်တွေကိုတင်းလာနေမှာပြောပါတယ်။ရွေးချယ်ဖို့စဉ်းစားနေသူတဦးချင်းနဲ့45မိနစ်လောက်စီကြာအောင်သမ္မတထရမ့်ကတွေ့ဆုံပြောဆိုရဲလို့အင်ဂျီရောပြောခွင့်ရဆရာဟာကာဗီဆန်ဒါစ်ကတင်းလာနေမှာပဲပြောပါတယ်။အဲ့လူတွေဘယ်သူတွေဆိုတာကိုတော့ဆန်ဒါစ်ကမပြောပါဘူး။အမည်စင်းတင်သွင်းမှုသူရထားမဲ့နောက်ဆုံးစီးရင်ထဲမှာအမျိုးသမီးနှစ်ဦးပါဝင်ပြီးဇူလိုင်လ9ရက်နေ့မှာပြည်သက်ရွေးချယ်မယ်လို့သမ္မတထရမ့်ကပြောထားပါတယ်။